အခုဆက်ပြီးအင်ကာညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ပြန့်ပွားမှုလက်ရှိအခြေအနေပေါ်မူတည်ပြီးနောက်ဖြစ်လာနိုင်ခြင်းလားလား။ဒိုင်းပြည်ရဲ့အခြေအနေအရရပုံမှန်အတိုင်းပြန်ပြီးလည်ပတ်နိုင်ရေးဘာတွေလှုံ့ဆော်သင့်တယ်။လူမှုအနေနဲ့လည်းလူနေမှုပုံစံသစ်မှာဘယ်လိုသတိပြုနေထိုင်သွားသင့်တယ်ဆိုတာတွေကိုကိုဗစ် -19 ရောဂါကာကွယ်တားဆီးဆိုင်ရာအသိပညာပေးလုပ်ငန်းတွေပရိုက်တာလှုံ့ဆော်နေသူဒေါက်တာကျော်စွာဦးမြန်မာအရေးလိလာသုံးသက်သူဒေါက်တာရံမျိုးသိန်းတို့နဲ့ဆွေးနွေးထားပါခင်ဗျာ။ဒေါက်တာကျော်စွာဦးနဲ့ဒေါက်တာရံမျိုးသိန်း VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။မင်္ဂလာပါ။ဟု
တ်ကဲ့ပါ
။ဆိုတော့ကျွန်တော
်မင်္ဂလာပါ။ဟုတ
်ကဲ့မင်္ဂလာပါ။ကျွန်တော်မအောင်ဆုံးဒေါက်တာကျော်စွာဦးနဲ့စားလိုက်ပါမယ်။ဆိုတော့အခုဒီရပိုင်းပေါ့နော်။ဒီယောဂဘုစစ်စေးတာတွေမှာနေ့စဉ်လို့တော့ရှောက်တော့ကျွန်တော်ကြည့်ရတာကတချို့ရက်တွေမှာစစ်တယ်မတွေ့ဘူးတချို့ရက်တွေမှာကျတော့စစ်တယ်တွေ့တယ်ဆိုတော့စစ်တာနဲ့တွေ့တာကဖြည်းဖြည်းဖြည်းဖြည်းချင်းသွားနေတဲ့ပုံရှိတော့ကျွန်တော်ဒေါက်တာကျော်စွာဦးတို့ရဲ့မျိုးသိန်းတို့ရဲ့တုံ့သက်ချက်ကိုသိချင်တာဒီမြန်မာနိုင်ငံမှာလက်ရှိယောဂါပူဒီပြန့်နှံ့ကူးစက်နေတဲ့အခြေအနေအပေါ်မှာဘယ်လိုများနားလည်မိပြီလဲလက်ရှိယောဂါပူအခြေအနေကလက်ရှိရှိနေတဲ့အနေအထားကို
ဟုတ်ကဲ့ဟိုကျွန်တော်လက်ရှိဒီတော့ကူးဆက်တဲ့ဟာတော့ကျွန်တော်ကနှစ်ခုပေါ့နော်ပထမတစ်ခုကတော့ကျွန်တော် import ပေါ့နော်နိုင်ငံခြားကပြန်လာတဲ့လူတွေကပါလာတဲ့တစ်ခုပေါ့နော်အဲနောက်တစ်ခုကတော့ကျွန်တော်ကဒီ local transmission ဒီပြည်တွင်းကျွန်တော်ချင်းချင်းကူးဆက်မှုပေါ့နော်အဲကျွန်တော်တို့ဒီကျန်းမာရေးနဲ့အားသာဝင်ဌာနကထုတ်ပြန်တဲ့ဒီ saturation report တွေရဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ local transmission ကပိုများတယ်ပေါ့နော် import case ကတော့ကျွန်တော်တို့ဒါတို့ဟာဆိုရင်တော့20ကျော်လောက်ပဲတွေ့ရတယ်ဆိုတော့အခုဒီရပိုင်းပေါ့ဒီတရနေ့မှာတွေ့တာကတော့ဒီမလေးရှားကတွေ့တယ်ဆိုရင်တော့ဟာတော့ကျွန်တော်ဒါ import case ဆိုပြန်ပြောလို့ရတာเนาะဆိုတော့ local transmission များတယ်ဆိုတော့လည်းပဲအဲ့ local transmission ကလည်းကျွန်တော်အမြင်မှာဟိုစစ်စစ်ကြီးတော့မဟုတ်ဘူးကွာဥပမာနိုင်ငံခြားကလာတဲ့ဒီမှာထိတူပြီးမှပြည်တွင်းမှာကူးဆက်သွားတဲ့ဟာတစ်ခုပေါ့เนาะဆိုတော့အဲ့အဲ့ဒီလိုမျိုးကျွန်တော်မြင်ရတယ်နောက်ကျွန်တော်ကခုနပြောသလိုပေါ့ဟိုအများကြီးတော့ကျွန်တော်တို့ဟိုတော်များများကို tracing လိုက်ပြီးမစစ်နိုင်တော့လည်းကျွန်တော်တို့ tracing လိုက်လို့ရတဲ့လောက်ကိုစစ်နေတဲ့တကြောင်မလို့ဟိုစစ်တာနဲ့တွေ့တာနဲ့ပေါ့เนาะဆိုတော့တွေ့တာတော့ခုတော့ဆိုကျွန်တော်တို့နိုင်ငံအနေထားနဲ့ဆိုရင်တော့ဆိုရင်ရမယ့်ခြေနေတော့မရောက်သေးဘူးဒါပေမဲ့ထိချရတဲ့ခြေနေတော့မရောက်သေးလို့ကျွန်တော်ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ရောရံမျိုးသိန်းကရောအခုလက်ရှိကျွန်တော်တို့ယောဂဘူပြန့်နှံ့ကူးစက်နေတဲ့ခြေနေပုံမှာဘယ်လိုနားလည်ထားသလဲ
အခုလက်ရှိအဲကျွန်တော်တို့နိုင်ငံရဲ့ဒီယောဂဘူတွေ့ရှိမှုကတော့ဒီအာဆီယံဒေသတွင်းမှာဆိုရင်တိတ်ပြီးတော့ဟိုစိုးရင်ရတဲ့အနေထားတော့မရှိဘူးအဲသို့တော်လည်းပဲတစ်ဖက်ကကျွန်တော်တို့စိုးရင်တာကကျွန်တော်တို့ရဲ့နိုင်ငံရဲ့အခြေအနေဟာနော်ဟိုအဖက်ဖက်မှာအားနည်းနေတဲ့အနေအထားမျိုးရှိနေတယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာနော်စိုးစိုးဝါးဝါးအခြေအနေမဟုတ်သေးတော့လည်းပဲအကယ်၍စိုးစိုးဝါးဝါးအခြေအနေတစ်ခုဘက်ကဥတီသွားပြီဆိုရင်ကျွန်တော်တို့ဟိုမနိုင်မနေဖြစ်မှာတော့စိုးရင်เสียရရှိတယ်။အဲ့ဒီအတွက်ကြောင့်လည်းပဲကျွန်တော်အမြင်ကတော့နော်လက်ရှိအခြေအနေမှာယောဂပိုးစစ်ဆေးမှုကိုနော်တွန်းတွန်းတိုက်တိုက်နော်လုတ်ဖို့လိုတယ်လို့ကျွန်တော်ကမြင်တယ
်။သို
့တော်လည်းပဲဒီလွန်ခဲ့တဲ့ရက်ပိုင်းမှာကျွန်တော်တို့နိုင်ငံမှာဒီယောဂပိုးစစ်ဆေးမှုဟာတိတိတသာကြီးဟိုမြင့်တက်လာတာမျိုးမတွေ့ရဘူ
း။ဟုတ်ကဲ့
အဲ့ဒီခါကျတော့နည်းနည်းတော့စိုးရိမ်တယ်ပေါ့
။ဟုတ်ကဲ့ကျွန်တော်ကလည်းပြောလိုက်ချင်လို့ကျွန်တော်အခုဆိုရင်ကျွန်တော်တို့ယောဂပိုးစစ်လာတာမတ်လ20ရက်20ကျော်ပါပေါ့နော်23ရက်လို့တော့ကျွန်တော်အချမ်းမြတ်မှတ်မိတာပဲ။ဆိုတော့ April May ကျွန်တော်တို့နှလားတဲ့ကိုရောက်လာပြီစုစုပေါင်းစစ်တဲ့အရေးအတွက်နဲ့ပြောမယ်ဆိုရင်ကျွန်တော်စိတ်အကြမ်းပြင်းပေါ့နော်တောင်ခွဲပတ်ဝန်းကျင်လောက်ပဲရှိအောင်မယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်အဲ့ဒီထဲကမှအခုဆိုရင်188ရောက်ပေါ့ဒီကနေ့ကျွန်တော်တို့အခုပြောတဲ့အချိန်အထိဆိုရင်188ရောက်ယောဂဘူကူးတယ်လို့ပဲတွေ့ထားတယ်ဆိုတော့တော်တော်ကြော်စွာဦးစစ်တာနဲလို့တွေ့တာနဲတာလားစစ်တာများရင်ဒီထက်ပိုတွေ့လာနိုင်တယ်လို့ယူဆလို့ရသလား
ဟိုကျွန်တော်တို့ဒီ relatively ကတော့ဟိုစဉ်းစားမယ်ဆိုလို့ရှိရင်တော့ဆက်တဲ့လူများများဆက်လေတယ်ကျွန်တော်တို့ဟိုကိစ္စကိုများများတွေ့နိုင်တယ်ဆိုတော့ဟိုဖြစ်နိုင်တယ်ရှိတာပေါ့အဲတော်တော်လည်းပဲကျွန်တော်လည်းဒီဟာကိုလိုက်ပြီးတော့ဟိုသုံးသက်ကြည့်တာပေါ့နော်ဟိုပညာရှင်တယောက်တော့မဟုတ်ပါဘူးလေလာသုံးသက်ကြည့်တဲ့ခါကျတော့ကျွန်တော်ခုနပြောသူပေါ့နိုင်ငံခြားကနေစစ်စစ်ပါလာတဲ့ဟာနဲ့တော့ local transmission မှာအဲ local transmission တော့ကျွန်တော်တို့ကဒီ contact လိုက်လို့မရတဲ့ဟာကျွန်တော်ထင်တယ်စေကနန်းဝင်းကျင်တော့ပဲရှိပါတယ်ကျန်လာတဲ့အားလုံးကသူ့ရဲ့ဟိုပေါ်ပါကုန်မယ်အဲဒီ cluster လိုက်ဖြစ်နေတာပေါ့နော်ဥပမာကျွန်တော်တို့မိသားစု cluster ဖြစ်ရင်ဖြစ်မယ်အလုပ်နေရာ cluster ဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်အစုဝေးတစ်နေရာတစ်ခုကနေ cluster တစ်ခုဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့လိုမျိုး cluster လိုက်ဖြစ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့ဥပမာတကယ်လုံးဝကို contact tracing လိုက်လို့မရတဲ့ဟိုဟာတော့ဒီ10ယောက်ဝင်းကျင်တော့ပဲရှိတယ်လို့ကျွန်တော်နေရစူးစားအဲ့အတွက်ကျွန်တော်ကဘာတစ်ခုလဲဆိုတော့တကယ်ပေါ့နော်များများစစ်နိုင်တော့ကောင်းတယ်ဒါပေမဲ့ဒီကျွန်တော်လည်းဒီမှာအခုလောလောဆယ်စစ်နေတဲ့အနေထားကတော့ကျွန်တော်ဒီ facility quarantine ကိုပို့တဲ့သူတွေရယ် ကျွန်တော်တို့ဒီဆေးရုံတွေမှာဒီစောင့်ကြည့်လူနာတွေတော့ပဲစစ်နိုင်တဲ့အနေအထားတစ်ခုပေါ့လေ။အဲဒါဒီကြာပြောသလိုပဲအများကြီးကျွန်တော်တို့စစ်နိုင်တယ်ဆိုရင်တော့ဒီထဲမှာရှိနေတဲ့အချို့ဟာတွေကျွန်တော်တို့မိနိုင်မလားပေါ့။သို့တော်လည်းပဲကျွန်တော်ကတော့ဘာသွားမြင်လဲဆိုတော့ကျွန်တော်တို့လည်းနည်းနည်းပဲကန်ကောင်းနေတာတော့မသိဘူး။ကျွန်တော်တို့ဒီ local transmission ကဟိုအရင်ကျွန်တော်တို့ဟိုအခုလက်ရှိပေါ့ဒီအပိုင်းအထိကိုစိုးရိမ်စရာအခြေအနေဒီဟိုအစုလိုက်ပုံလိုက်ဖျားတယ်အစုလိုက်ပုံနဲ့ဆေးရုံရောက်လာတယ်လို့ဆိုတာတော့ကျွန်တော်တို့မတွေ့ရသေးဘူးပေါ့နော်
ဟုတ်ကဲ့
။ဆိုတော့အဲ့အတွက်တော့ကျွန်တော်အနေနဲ့ကတော့ခုနစိုးရိမ်ကြောင်းကြောင်မှုတွေရှိသလိုအဲတကယ်တမန်တော်ကန်ကောင်းနေတဲ့အခြေအနေနဲ့ပေါ့နော်ကျွန်တော်တို့ဟိုတွေ့ရှိမှုလည်းနည်းနေတော့လေ
ဟုတ်
ဆိုတော့ကျွန်တော်ကတော့ဘာဖြစ်ဖြစ်ဒီဟို second wave ကိုတော့ဟိုမဖြစ်စေချင်ဘူးပေါ့နော်
ဟုတ်ကဲ့ second wave ကအခုက second wave ဆိုတဲ့စကားကိုပြောလာတခြားနိုင်ငံတွေမှာလည်းပဲ second wave တွေကဖြစ်ထားတာတွေရှိတဲ့အခါကျတော့ဆိုတော့ဒရာရင်မျိုးသိန်းကရောစစ်တာနဲ့တွေ့တာနဲ့ကြားထဲမှာဘယ်လိုနားလဲတဲ့
အဲကျွန်တော်တို့နိုင်ငံရဲ့ဒီကျန်းမာရေးဆောင်ရှောက်မှုအနေအထားကလည်းအားနည်းတဲ့အခြေအနေလည်းရှိတယ်နောက်ပြီးတော့ခုနပေါ့လေကျွန်တော်တို့နိုင်ငံနဲ့ဒီတရုတ်နိုင်ငံနောက်ထိုင်းနိုင်ငံပေါ့အဲ့ဒီနေဆက်လမ်းကြောင်းတစ်လျှောက်လုံးဟာဟိုတော်တော်လေးကိုဝင်ပေါက်ထွက်ပေါက်တွေပေါ့တရားမဝင်ဝင်ပေါက်ထွက်ပေါက်တွေကအရန်များတဲ့အခါကျတော့အဲ့ဒါလေးပဲကျွန်တော်အမြင်ကတော့စိုးရိမ်စရာပဲလို့မြင်တယ်အဲ့တော့ဟိုတစ်ခုစိုးရိမ်တာပေါ့လေဒီယောဂပူရှိပြီးတော့ယောဂလက္ခဏာမပြဘဲနဲ့เนาะကျွန်တော်တို့ဒီလူအဖွဲ့အစည်းထဲမှာเนาะလူအတိုင်းဝိုင်းထဲမှာရှိနေမဲ့လူတွေလည်းရှိနိုင်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီအခါကျတော့เนาะအဲ့ဒီလိုလူနာမျိုးတွေကိုကြဲကြဲပြန့်ပြန့်နဲ့ပေါ်ထုတ်ပြီးတော့စစ်ဆေးနိုင်မယ်ဆိုရင်เนาะတီးကြခွဲထားနိုင်မယ်ဆိုရင်ကုသမှုပေးနိုင်မယ်ဆိုရင်ကျွန်တော်အမြင်အားဖြင့်တော့ကျွန်တော်တို့စိုးရိမ်နေတဲ့ပေါ့လေဒီ community ထဲမှာကူးဆက်ပြန့်ပွားမှုသိမနိုင်သိမရဖြစ်လာမယ့်အခြေအနေအတွက်ကိုကြိုတင်ကာကွယ်တဲ့နည်းလမ်းတစ်ခုဖြစ်နိုင်မယ်လို့ကျွန်တော်ကထင်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အနေအထားနဲ့လည်းခုနပြောသလိုပေါ့ဟိုငွေရေးကြေးရေးအရာဟိုနည်းပညာအရာเนาะနောက်လူသားအရင်းအမြစ်အရာအကန့်အသတ်တွေရှိတယ်ဆိုတာတော့ငြင်းလို့မရဘူးပေါ့လေ။အဲသို့တော်လည်းပဲဒီအကန့်အသတ်တွေကိုကျွန်တော်တို့စဉ်းစားရမှာဘယ်လိုကျော်လွှားမလဲ
။เ
นาะကျွန်တော်တို့ကအကန့်အသတ်တွေရှိနေတယ်ဆိုပြီးကျွန်တော်တို့ဒီတိုင်း
ငြင်းလို့မရ
ထိုင်ပြီးတော့ကြည့်လို့မရဘူး။အဲ့တော့ဒါတွေကိုဘယ်လိုကြိုလွန်ရမလဲဆိုတာကိုကျွန်တော်အမြင်အားဖြင့်တော့ဟိုအားလုံးဝိုင်းပြီးတော့စဉ်းစားတဲ့နေလို့မြင်တယ်
ဆိုတော့ကျွန်တော်တို့ဒီဒုတိယလိုင်းလို့ယောဂပူဒုတိယလိုင်းလို့ကျွန်တော်တို့ပြောလာကြရပြီတခါတစ်ဖက်မှာလည်းပဲလုပ်ငန်းတွေကပြန်ဖွင့်မလားအကြောင်းတွေပြန်ဖွင့်မလားဆိုတာမျိုးကမေးခွန်းထုတ်เสียမဟုတ်တော့ဘဲနဲ့လာဘယ်လိုအခြေအနေမှာဘယ်လိုပုံစံမျိုးနဲ့ပြန်ဖွင့်ကြမလဲဆိုတာပဲမေးเสียဖြစ်နေပါတယ်ဆိုတော့မြန်မာနိုင်ငံကလည်းပဲလက်ရှိအနေအထားအထိရကတော့ဟလာလုံးဝဖွင့်ဟိဆိုပြီးတော့ဖွင့်လို့ရတဲ့အနေအထားမျိုးတော့မဟုတ်သေးဘူးလို့ကျွန်တော်ယူဆတယ်ဒေါက်တာကျော်စောဘယ်လိုမြင်လဲ
ဟုတ်ပါတယ်ဗျကျွန်တော်တို့ဒီ virus ကလည်းဘယ်တော့ထိကြာရှည်ဟိုဒီတိုက်ပွဲကိုဆင်နွှဲရမှာမသိတဲ့အခြေအနေပေါ့နော်ဒါကျွန်တော်တို့နိုင်ငံတွေကိုတစ်ကမ္ဘာလုံးအခြေအနေဆိုကျွန်တော်ရဲ့ဒီပုံမှန်လုပ်ရမယ့်အလုပ်တွေအားလည်းကျွန်တော်ဆက်လုပ်ရမယ့်အနေအထားရှိပါတယ်အဲဆရာခုနပြောသလိုပေါ့နော်ဒီစီးပွားရေးလုပ်ငန်းတွေတဲ့ဆိုင်ဥပမာတစ်ခုပေါ့နော်ဟိုကျန်းမာပတ်သက်တာတစ်ခုဆိုရင်ကျွန်တော်တို့အခုဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေပုံမှန်လုပ်ရတဲ့အလုပ်တွေအားဒီသားဒီလုံခဲ့တဲ့ရက်သားတွေထဲမှာခဏရက်သွားတဲ့အတွက်ကြောင့်ပေါ့နော်အဲအဲ့ဒီဟာကနေဖြစ်လာနိုင်တဲ့ဟိုနောက်ထပ်အဲ့လို impact တစ်ခုပေါ့နော်ဟိုစိုးကျိုးတစ်ခုများထိခိုက်လာနိုင်လားဆိုတာလည်းတချို့ကလည်းအဲ့ဒါကိုသုံးသပ်နေရလည်းရှိပါတယ်အဲ့တော့အဲကြောင့်ကျွန်တော်တို့ကအမြန်ဆုံးအနေနဲ့အခုဒီကာကွယ်ဆေးထိုးလုပ်ငန်းတွေကိုဒီလမှာပေါ့နော်ကျွန်တော်တို့ဒီဆေးရုံတွေမှာပြန်ဆမယ်နောက်တော့နောက်လတွေကြာလို့ရှိရင် community မှာပြန်ဆဖို့နော်ကျွန်တော်တို့ဒီ UCI EPI program တွေပေါ့နော်ကာကွယ်ဆေးထိုးလုပ်ငန်းတွေဒါဥပမာတစ်ခုပေါ့အဲ့ဒါဆရာကတော့ပြောရေးဘေးကွန်းပြန်ကောက်အောင်မယ်ဆိုရင်ကျွန်တော်ကျောင်းနေရာလည်းကျွန်တော်ပြန်ဖွင့်ရမှာပဲစီးပွားရေးလုပ်ငန်းတွေကလည်းတူတူလည်းပတ်ဖို့တည်းပြန်လုပ်ရမှာပဲသို့တော့အဲ့နဲ့ပတ်သက်လို့ရှိရင်ကျွန်တော်ရဲ့ဒီချိုးတင်ပင်ဆင်မှုအပိုင်းတွေလည်းအများကြီးလုပ်ရမှာပေါ့နော်အခုကတော့ဒီဆက်ရုံလုပ်ရုံတွေကိုတော့ကျွန်တော်တို့ကတစ်ချိန်နောက်ပိုင်းမှာစစ်ဆေးမှုတွေအပိုင်းတော့လုပ်တယ်ဒါပေမဲ့အခုကျွန်တော်တို့ဒီစားသောက်ဆိုင်တွေအဲကျောင်းတွေစသဖြင့်အခြားသောဟာတွေမှာလည်းကျွန်တော်တို့ဒီ social distancing အပိုင်းတွေဒီလက်ဆေးမှုအပိုင်းတွေဒီ mask တပ်ဖို့အပိုင်းတွေကျွန်တော်ထိထိရောက်ရောက်ကျွန်တော်တို့လုပ်ဖို့လည်းတူမယ်အဲကျောင်းနေဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ social distancing လုပ်ဖို့အတွက်ကျွန်တော်တို့ပြင်ဆင်ရမယ့်အနေအထားရှိပါတယ်။အဲကျွန်တော်အနေနဲ့မြင်တာတော့တကယ်လို့ဂျွန်နိုင်လာတဲ့မှာဖွင့်ပြမယ်ဆိုရင်တော့အဲကျွန်တော်ကအထက်တန်းကျောင်းတွေကိုပဲဖွင့်ပြမလားလို့ကျွန်တော်အနေနဲ့ယူဆတယ်
။ဟုတ်ကဲ့။
ဘာဖြစ်လို့လဲဆိုတော့တချို့တန်းတွေကကျွန်တော်နိုင်ငံရဲ့အခုလက်ရှိစနစ်အရာစာမုံးပွဲတိတ်မရှိဘူးပေါ့နော်ကျွန်တော်တို့ပုံမှန်လေးပဲသွားပြီးတော့အရင်လိုမျိုးကစစ်တာမရှိတော့ဘူးပေါ့နော်။ဒေးတိုင်းနဲ့ရှစ်တန်းကလွဲလို့ပေါ့။ဆိုတော့တကယ်လို့ကျွန်တော်ဖွင့်ချင်ရင်80 90ကဖွင့်မလားပေါ့နော်
။ဟုတ်ကဲ့
ဆိုတော့ဘာဖြစ်လို့10တန်းနောက်ကျလို့လည်းမရဘူးပြီ။ကျွန်တော်နေရမများဆို10တန်းနောက်ကျလို့မရဘူး
။ဟုတ်ကဲ့
ဆိုတော့အဲ့ဆိုတော့အဲ့ဒီအတွက်ကိုကျွန်တော်ပြင်ဆင်နေပဲအဲ့ဒီအထက်တန်းကိုအရင်ဦးစားပေးစဖွင့်မလားပေါ့
။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကဒေါ်လာမျိုးသိန်းကရောဒီဖွင့်ဟေးဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ထားသလဲ
။ဟိုကျွန်တော်တော့ခုနအဲဒီကိုကျော်သိန်းဆွေးနွေးသလိုပဲပေါ့လေ။ကျွန်တော်တို့ကဒီ virus ကိုရေဆိုင်နေတဲ့တစ်ချိန်ထဲမှာပဲဟိုတစ်ဖက်ကဂျိုင်းလူပေါ့လေ။ကျွန်တော်တို့နိုင်ငံရေးအတွက်စီးပွားရေးအတွက်လူမှုရေးအတွက်လုပ်ရမယ့်အလုပ်တွေကိုကျွန်တော်တို့ကချဲ့ထွင်ပြီး လုံလာနိုင်မှုတော့လိုအပ်တယ်ချိန်ထဲမှာပဲကျွန်တော်တို့ကဘာကိုပြန်ကြည့်ရမလဲဆိုတော့ဟိုကျွန်တော်တို့ကိုကျွန်တော်တို့ပေါ့လေဟိုကျိုးတန်းပေါ်ပဲဖြစ်ဖြစ်ဓာတ်သွားပေါ်ပဲဖြစ်ဖြစ်လမ်းလျှောက်တာမျိုးမဖြစ်အောင်တော့ကျွန်တော်တို့ထိန်းနိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့တော့ကျောင်းလေးပြန်ဖွင့်မယ်ဆိုတဲ့ကိစ္စမှာလေခုနပြောသလိုအဲကျွန်တော်အမြင်ကတော့ကျွန်တော်တို့ဘက်ကဘယ်လောက်ထိပေါ့လေစနစ်တကျပြင်ဆင်မှုလုပ်နိုင်မလဲအထူးသဖြင့်တော့ကျွန်တော်တို့စဉ်းစားတဲ့နေရာမှာကျွန်တော်တို့ကမျိုးပေါ်မှာရှိတဲ့ကျောင်းတွေလောက်ကိုကျွန်တော်တို့စဉ်းစားလို့မရဘူ
းဒါပေါ့
နော်ဟိုဘက်ကျွန်တော်တို့နိုင်ငံရဲ့အစွန်အဖျားမှာရှိနေတဲ့အခြေလက်ဒေသတွေမှာရှိနေတဲ့ဒီကျောင်းတွေလောက်အထိကိုကျွန်တော်တို့လွှမ်းခြုံပြီးတော့စဉ်းစားဖို့လိုအပ်တယ်နောက်တစ်ခုကကျွန်တော်စိုးရိမ်တာကလက်ရှိပေါ့လေဒီပညာရေးဝန်ကြီးဌာနရဲ့နော် performance စွမ်းဆောင်ရည်ဟာရှင်းပြောရင်ကျွန်တော်တော်တော်လေးကိုစိတ်တိုင်းမကြောက်ဘူးအဲ့တော့လုံခဲ့တဲ့ကာလတွေမှာသူတို့ရဲ့ track record တွေကိုပြန်ကြည့်တဲ့အခါကျတော့လေတိတ်အားရစရာမရှိအဲ့ဒီအခါကျတော့အဲ့ဒီပုံမှာတော့စိုးရိမ်မှုရှိတယ်เนาะဒီလမ်းကရှောက်ရမယ်ကြောင်းကလည်းဖွင့်ရမယ်ဒါပေမဲ့ဇူလိုင်လမှာဖွင့်လို့ရှိရင်တကယ်လုံခြုံစိတ်ချရတဲ့ကျောင်းပတ်ဝန်းကျင်တစ်ခုဖြစ်ပါမှာဆိုတော့စိုးရိမ်နေ
တယ်
ခုနဟိုဒေါက်တာကျော်သွားဦးပြောသလိုအဲပထမအဆင့်ပေါ့လေဥမာအထက်တန်းပေါ့အထက်တန်းကျောင်းသားတွေလောက်ကိုဟလာအဖွဲ့မယ်နောက်ပြီးတော့တကယ်ဟိုဟလာဟိုဆရာဆရာမတွေရောအရက်ဖက်အဖွဲ့အစည်းတွေရောအဲ့ဒီမှာလေခုနပြောတဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ဝန်ရံမှုကအရင်အရေးကြီးတယ
်
အကျောင်းလေးဖွင့်တဲ့အချိန်မှာလေဒီအရက်ဖက်အဖွဲ့အစည်းတွေကဒီကျောင်းလေးမှာလိုအပ်မဲ့အခြေအနေတွေတော့အသိပညာပေးမှုတွေဒါတွေကိုအများကြီး support လုပ်နိုင်ဖို့လေလိုအပ်နိုင်မယ်လို့ကျွန်တော်ကမြင်တယ
်ဒါ
ပေမဲ့ကျွန်တော်ရဲ့စိုးရိမ်မှုကတော့ပညာရေးဝန်ကြီးဌာနရဲ့စွမ်းဆောင်ရည
်
တနည်းအားဖြင့်ဆရာဆရာမတွေကိုကျွန်တော်ပြောတာမဟုတ်ဘူး
ဟုတ်
ကဲ့ပြည်ထောင်စုဌာနထိပ်ပိုင်းမှာရှိတဲ့အစွန်းဖြတ်ပေးပြီးတော့စီမံအုပ်ချုပ်မှုကိုလုပ်နေတဲ့ပုံကိုယ်ရဲ့စွမ်းဆောင်ရည်အပေါ်မှာကျွန်တော်ကတန်တဲ့အများကြီးရှိ
ဆိုတော့ပညာရေးတကယ်တကယ်ကျတော့ပညာရေးဦးညီဌာနတခုတည်းမဟုတ်ပါဘူးဖွင့်မယ်ဆိုရင်တခြားဦးညီဌာနတွေလည်းပါပြီးသက်ဆိုင်ရာဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေပါပြီးဒီအုပ်ချုပ်ရေးနယ်တောင်ရှိသူတွေရဲ့အခန်းကဏ္ဍအသေးကိုရေးကြီးတယ်လို့နော်လုပ်ငန်းအသီးသီးကိုယ်တိုင်ကလည်းပဲကျောင်းဆိုလည်းကျောင်းဆရာဆရာမတွေကျောင်းမှာတာဝန်ရှိတဲ့လူတွေရဲ့အခန်းကဏ္ဍကလည်းတိတ်အရေးကြီးတယ်ကျောင်းသူကျောင်းသားတွေရဲ့အခန်းကဏ္ဍလူထုအခန်းကဏ္ဍစသည်အားဖြင့်အားလုံးကတက်ညီလက်ညီလုံးမှပဲတိုင်းပြည်ကိုပြန်ပြီးတော့ပုံမှန်အခြေအနေပေါ်ပြန်ဆွဲတင်ပြီးတော့ run လဲပတ်နိုင်မယ့်အနေအထားမျိုးရှိတာ哦ဆိုတော့ဒေါက်တာကျော်စောဦးအနေနဲ့ကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရာကဟလာဘယ်လောက်အတိုင်းအတာအထိတိုင်းပြည်ပုံမှန်အခြေအနေပြန်ရောက်အောင်လုပ်နိုင်မယ်လို့ယူဆလို့ရတယ်
အဲကျွန်တော်တို့ဒီအချိန်ကားတစ်ခုနဲ့တော့ဟိုရတိပြတ်တော့ကျွန်တော်တို့ဟိုသုံးသက်ဖို့တော့ခက်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့အခုဒီလက်ရှိအခြေအနေပေါ်မှာဟိုအကောင်းမြင်တော့တော့ဟုတ်ပါနော်။တော်တော်လေးပဲကျွန်တော်တို့အခုဒီတွေးရှိနေရတဲ့ဒီ case တွေအရာရောကျွန်တော်တို့လက်ရှိထိန်းချုပ်နိုင်တဲ့အနေအထားတွေကဆက်ပြီးသွားနိုင်တယ်ဆိုရင်တော့ကျွန်တော်တို့ဒီနိုင်ငံရေးစီးပွားရေးမူလအခြေအနေပြန်ရောက်အောင်တော့ဟိုအချိန်ကာလတစ်ခုမှာတော့တစ်ဖြည်းဖြည်းချင်းတော့ပြန်တော့စူးစမ်းနိုင်မှာဖြစ်တယ်။တော်တော်လေးပဲကျွန်တော်တို့ကဒီစီးပွားရေးပြန်မှတ်ဖို့ဆိုတော့နည်းနည်းတော့ပို့ပြီးတော့ကျွန်တော်တို့ဟိုစူးစမ်းမယ်တဘောမှာရှိတယ်။ငကိုတည်းကလည်းစီးပွားရေးကကျွန်တော်ကဒီဟိုပြန်မှတ်ဖို့စူးစမ်းနေတဲ့အချိန်မှာဒါကြီးကထပ်ဝင်လာတဲ့ခါကျတော့ကျွန်တော်တို့လည်းဒါတကယ်ကိုဘာခေါ်မလဲထိခိုက်မှုကြီးတစ်ခုပေါ့နော်။ဆိုတော့ခုနကဒီအဲ့ဒါဒီစီးပွားရေးပေါ့ဒီနိုင်ငံရေးပိုင်းလည်းကျွန်တော်ကတုံ့ပြန်လကောက်ပေါ့ဒီလာတော့မဲ့ကာလတစ်ခုမှလည်းဒီကောက်ပဲကဥပမာတော့မှကျင်းပဖို့ပေါ့နော်။အဲ့ဒီအတွက်ကလည်းကျွန်တော်ကဒီကြိုတင်ပြင်ဆင်ပြီးတော့တုံ့တက်မဲ့ပိုင်းလည်းရှိတယ်ပေါ့နော်။အဲနောက်တစ်ခုဒီဟိုပညာရေးကျန်းမာရေးပိုင်းမှလည်းကျွန်တော်ကခုနကပြောတဲ့ဒီ virus ကထိန်းချုပ်နိုင်စွမ်းမမူတည်ဘူးမှပဲကျွန်တော်ပုံမှန်လည်းပတ်မဲ့အခြေအနေရှိတဲ့ကြောင့်မလို့အချိန်ကာလတစ်ခုအနေနဲ့တော့ပြောဖို့ခက်တယ်။အဲတိုးတော်လည်းပဲဘာပြောဖို့ဒီလားဘိုင်းနေပြင်းမှာပေါ့နော်။ကျွန်တော်တို့ case တွေ့မှုကလည်းမရှိဘူး။ second wave ဆိုတဲ့ဒီကျွန်တော်ကြောက်စရာရဲ့မဖြစ်ခဲ့ဘူးဆိုတော့အဲကျွန်တော်တို့ဒီ July August လောက်ဆိုရင်တော့တချို့လုပ်ငန်းတွေကပုံမှန်များလည်းပတ်နိုင်ပါလို့တော့ကျွန်တော်အနေနဲ့ယူဆတယ်။ဒါပေမဲ့ဟိုကွန်ကရစ်တက်ဖို့ဒီပြောတာမဟုတ်ဘူးန
ော်။ဒါပေါ့ဒါပေါ့
ပုံမှန်လည်းပတ်နိုင်တဲ့အနေအထားတစ်ခုပေါ့။ mechanism တစ်ခုပေါ့
။ဟုတ်ကဲ
့ mechanism တစ်ခုတော့နည်းနည်းသူ့ဘာသူစပြီး brand နိုင်တော့မလားပေါ့
။ဟုတ်ကဲ့။ဆိုတော့ Royal မျိုးတွေဟလာပြန်ဖွင့်ကြရမယ်လောက်ကြရမယ်အဓိကအဲ့လိုပြန်ဖွင့်နိုင်ဖို့ဟလာ virus ပိုးပြဿနာမတိုင်ခင်အခြေအနေဒုက္ခလောက်မျိုးပြန်ဖွင့်နိုင်ဖို့အတွက်အဓိကလိုအပ်ချက်ကဘာဖြစ်မလဲဘာလုပ်ဖို့လိုမလဲ
အဲကျွန်တော်ကတော့တစ်ချက်ပေါ့လေခုနဟိုကိုကျော်သိန်းပြောသားတယ်လို့ပဲအဲကျွန်တော်တို့ဒီဝန်ကြီးဌာနတွေနောက်ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေလူမှုရေးအဖွဲ့အစည်းတွေဒါတကယ်ကိုဟိုဟန်ချက်ညီညီနဲ့ပူပေါင်းဆောင်ရွက်နိုင်ဖို့ ਆ လေအဲဒီစိန်ခေါ်မှုကြီးကိုကြော်လွားတဲ့နေရာမှာကျွန်တော်တို့ကတကယ်ကိုတော့ချက်လို့ပြောလို့ရတယ်အဲနောက်တစ်ချက်ကတော့ကျွန်တော်တို့ကအခုဒီ COVID-19 ကိုနော်ကုသမဲ့ဆေးပေါ့နော်ကုသမဲ့ဆေးရေနောက်ပြီးတော့ကျွန်တော်တို့ကာကွယ်ဆေးပေါ့အဲ့တော့မနေ့ကတော့ကျွန်တော်တွေ့လိုက်တော့ဒီတရုတ်နိုင်ငံဘက်ကလည်းဒ ီကာကွယ်ဆေးကိုသူတို့လမ်းစားပေါ်ရောက်နေပြီဆိုတဲ့သဘောမျိုးထုတ်ပြန်တာမျိုးလည်းဖတ်လိုက်ရတယ်။နောက်အမေရိကန်ဘက်ကလည်းအဲလုံနေတယ်တော်တော်ခီးပေါက်နေပြီဆိုတဲ့သဘောမျိုးတွေ့ရတဲ့အခါကျတော့အဲဒီကာကွယ်ဆေးပဲဖြစ်ဖြစ်ကုသတဲ့ဆေးပဲဖြစ်ဖြစ်ဒါပေါ်လာမယ်ဆိုရင်တော့ဒါလည်းပဲ new normal ပေါ့နော်ဒီပုံမှန်အခြေအနေအစ်ကိုအမြန်ဆုံးရောက်ဖို့အတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့မြင်တယ်။ဒါပေမဲ့တစ်ဖက်မှာကကျွန်တော်တို့မှာကဘာရှိနေလဲဆိုတော့ကျွန်တော်တို့ကအရင်တည်းကကျွန်တော်တို့ပြောတဲ့ old normal မှာကကျွန်တော်တို့ကအဖက်ဖက်ကအားနည်းနေတဲ့နိုင်ငံဖြစ်နေတယ်။အရှိတောင်အရှမှာအစင်းရဲဆုံးနိုင်ငံဖြစ်နေတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ရဲ့ဒီ new normal အတွက်စဉ်းစားမှုဟာနော်အခြားနိုင်ငံတွေတဲ့ပို့ပြီးတော့ကျွန်တော်တို့ကဟိုနှစ်တပြားတာတဲ့စဉ်းစားချက်မျိုးအချင်းကတ်တဲ့ပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲအဲ့ဒီလိုဖြစ်ဖို့ကိစ္စမှာကျွန်တော်အမြင်ကတော့နိုင်ငံရေးဘိုင်းမှာပဲဖြစ်ဖြစ်စီးပွားရေးဘိုင်းမှာပဲဖြစ်ဖြစ်လူမှုရေးဘိုင်းမှာပဲဖြစ်ဖြစ်ဒီအစိုးရလွှတ်တော်နော်တတ်မတော်နော်နိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေနော်လူမှုရေးအဖွဲ့အစည်းတွေပညာရှင်တွေအဲ့လိုဟန်ချက်ညီညီနဲ့နော်အချိန်နဲ့ညှိနှိုင်းဆွေးနွေးပြီးတော့လိုအပ်ချက်တွေအားနည်းချက်တွေဒါတွေကိုအပြန့်ပြန့်လှန်လှန်စဉ်းစားပြီးတော့ကျွန်တော်တို့လမ်းကိုရှောက်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုရှောက်တဲ့လမ်းမျိုးဒီသာလျင်နော်ကျွန်တော်တို့အတွက်စွန့်စားမှုအလဲဆုံးဖြစ်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်။
ဆိုတော့ရင်ဆိုင်ရမာတွေကတော့အများကြီးပါပဲ။ဟိုဖြည့်ရှင်ရမာတွေလည်းအများကြီးပဲ။တိုင်းပြည်နေထားရချင်းချင်းတွက်ချက်ရမာတွေကလည်းအများကြီးပဲ။ဆိုတော့မြန်မာနိုင်ငံကမြန်မာနိုင်ငံတွေမဟုတ်ပါဘူးဒီကိစ္စကတကဘာလို့မှာကဟလာဒီကိုဗစ်နဲ့ဘလောက်ကြာကြာနေသွားကြရမယ်ဆိုတာအခုချိန်မှာဘယ်သူမှမသိဘူး။ဒါပေမဲ့သင်ပြောသွားသလိုကျွန်တော်တို့ဟလာယောဂကာကွယ်ဆေးပေါ်လာပြီဆိုရင်လည်းစိတ်ချမ်းသာရမယ်။ဒါတော့မှပဲအဲ့ဒီကာကွယ်ဆေးကိုဘလောက်မြန်မြန်ရမှာလေကိုယ်နဲ့တနိုင်ငံလုံးကိုထိုးပေးနိုင်မှာလားဆိုတော့ခြားစဉ်းစားကြရတဲ့ပြဿနာတွေအများကြီးရှိသေးတယ်ဗျယောဂကာကွယ်ဆေးပို့တယ်ဆိုရင်တော့မှเนาะကုသဆေးဆိုလည်းဒီတိုင်းပဲကျွန်တော်တို့ကဘယ်လောက်မြင်မြင်ရမှာလဲတကဘာလို့လို့နေတာဟုတ်ဒီဥစ္စာကဆိုတော့ကျွန်တော်တို့ဒီအခြေအနေအောက်မှာလာကျွန်တော်တို့လူလူအနေနဲ့ရှေ့လျှောက်ကိုဘယ်လိုနေထိုင်သွားသင့်တယ်ဆိုတဲ့အကြံပြုချက်ရှိရင်တော့ကျွန်တော်ပြောပြပါဦး
အော်ကျွန်တော်တို့ဒီခုနကဒီဆရာကြီးငွေသိန်းပြောသလိုပဲ new normal ပုံစံကျွန်တော်တို့ကျင့်ကြံနေထိုင်ဖို့လည်းတူတယ်ဗျာ။ဒါချစ်ကျွန်တော်တို့ဒီကျန်းမာရေးနဲ့အားစားဝင်ဌာနကထုတ်ပြန်ထားတဲ့အခြေခံပေါ့တကယ်လို့လိုက်နာမဲ့ဒီလောက်ဖို့လောက်ရမဲ့ဟာတွေတော့ကျွန်တော်တို့ပြည်ပပြည်သူတွေလုံးမလည်းအဆင်ပြေတယ်။ဘာဖြစ်လို့ဆိုတော့ဒီ COVID-19 ပေါ့ဒီကိုရိုနာဗိုင်းရပ်စ်ကကျွန်တော်နောက်ဆုံးကျွန်တော်တို့ဒီသူနဲ့တူကိုယဉ်ပါပြီးသွားရမယ်ဆိုတဲ့အနေထားရှိပါတယ်။ဟိုဒါကြီးကဘယ်လုံးမလဲပေါပြောင်းနိုင်တာမရှိဘူး။ဟိုဒါကြီးကိုကျွန်တော်တို့ကဟိုခြေဖြတ်ဖို့လည်းမလွယ်ဘူး။အဲ့တော့ဒီကျွန်တော်တို့ကာဝယ်ဆေးတွေပေါ်လာရင်တော့မှဒီကာဝယ်ဆေးရဲ့ efficacy ကတော့တရားခံလို့မရှိနိုင်တဲ့ကြောင့်မလို့ဥပမာလဲအားနည်းချက်တွေရှိနိုင်တယ်။အဲနောက်တစ်ခုကကျွန်တော်ကဒီခုနကဆရာပြောသူကုသတဲ့ဆေးရှိခဲ့ရင်တော့မှအဲ့ရဲ့တန်ဖိုးတွေကျွန်တော်တို့ဒီဟာရောကုသပေးနိုင်မှာဆိုတဲ့ဟာပေါ့နော်။ဟိုလက်ရှိကျွန်တော်တို့ရဲ့အခြေခံဒီဟိုမကြခဏလက်ဆေးရမယ်။အဲကျွန်တော်တို့ဒီအပြင်ထွက်တိုင်း master ရမယ်။ခက်ခွာခွာနေရမယ်။လူစုလူွေးရှောင်ရမယ်။အဲ့ဒီအခြေခံပေါ့နော်။အဲကျွန်တော်တို့အဲ့ဒီဟာလေးကိုတော့မိဘပြည်သူတွေကတောက်လျှောက်ဒါကိုလိုက်နာသွားပါပဲဖြစ်မဲ့နေတာရှိတယ်။ဟို new normal ပုံစံနဲ့သွားမှာပဲ။အရင်ပုံစံတော့နေလို့တော့မရဘူး။နောက်ဆုံးလက်ဖိတ်ဆိုင်ထိုင်မယ်ရှိလာမယ်။အနောက်ဆုံးကျွန်တော်တို့ထားပါတော့အခြားပွဲတွေပါလေလုပ်မယ်ဆိုရင်တော့မှဒါကျွန်တော်တော်တော်လေးတတိထားပြီးတော့လုပ်ရမယ့်အနေထားရှိပါတယ်။ဘာဖြစ်လို့ဆိုတော့ဒီဟာကြီးလည်းပဲချိန်ပါဘာမှတော့မသိနိုင်တဲ့ကြောင့်မလို့အဲခုနကကျွန်တော်တို့ဒီ new normal ပုံစံနဲ့ကဏ္ဍအသီးသီးမှာသွားနိုင်ဖို့တော့ဟိုဆရာလေးရှေ့ကပြောသူပါပဲ။ကျွန်တော်ပြည်သူတွေရောဒီရပ်ဖက်ဖွဲ့တွေရောအစိုးရနော်ခြားတက်ဆိုင်ရာ institution တွေတိုင်းအားလုံးကဟိုဟန်ချက်ညီညီနဲ့သွားရမှာပေါ့ဗျာနော်။
ဟုတ်ကဲ့
ဆိုတော့အချိန်ကအနည်းချောရရင်တော့အဲခုနကကျွန်တော်ပြောတဲ့ဒီ let's say ဘို့လို့ဒီ mask ကိုမဖြစ်မနေတက်ဖို့ social distancing ဘာခက်ခွာနေဖို့လို့အဲ့ဒါတွေကတော့ဟိုမိဘပြည်သူတွေပေါ့နော်။ဒါပြီးတော့ဒီကိုခံအကောင်းနေဖို့တော့အဲ့ဒါလေးတော့ကျွန်တော်အချိန်အဖြစ်ဟိုလေးနဲ့တိုက်တွန်းလို့ပါတယ
်။ဟုတ်ကဲ့ရော်ရံမျိုးသိအနေနဲ့ရောခုနပြောတဲ့ new normal လူနေမှုပုံစံသစ်မှာကျွန်တော်တို့မြန်မာလူစုအနေနဲ့မြန်မာလူစုအတွက်ဘယ်လိုအကောင်းဆုံးအကြံပေးခြင်းလဲ
။ကျွန်တော်အမြင်ကတော့ကျွန်တော်ကတော့ဒီအဓိကဘာကိုဇောင်းပေးပြီးပြောချင်လဲဆိုတော့ကျွန်တော်တို့ new normal ကိုရောက်တဲ့အချိန်မှာကျွန်တော်တို့ဘာကိုပြင်ဆင်ရတော့မလဲဆိုတော့ကျွန်တော်တို့ရဲ့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုကျွန်တော်တို့ပြင်ဆင်ဖို့လိုအပ်ပြီဆိုလိုချင်တဲ့သဘောကကျွန်တော်တို့ဒီကာလရဲ့အလွန်မှာเนาะဒီလွှတ်တော်တွေဟာကျန်းမာရေး budget ကိုအများကြီးတိုးမြင့်ပြီးတော့တုံးဖို့လိုလာပြီဆိုတာကိုเนาะဒီကျွန်တော်တို့ COVID-19 ကနေပြီးတော့ဆော့ off လိုက်တာပဲကျန်းမာရေး budget ကိုကျွန်တော်တို့ထိထိရောက်ရောက်နေအယုတ်အဖိတ်မရှိတဲ့လောက်ကိုနင်းအောင်ကျွန်တော်တို့တနိုင်ငံလုံးမှာတုံးပြီးတော့ကျန်းမာရေးပညာပေးမှုတွေနောက်ပြီးတော့ကျန်းမာရေးနဲ့ပတ်သက်တဲ့ကျွန်တော်တို့အဆောက်အုံတွေတိစောက်တာတွေပစ္စည်းကိရိယာတွေဝယ်ယူတာတွေစေဝါးတွေဝယ်ယူတာတွေဒါတွေကိုကျွန်တော်တို့နှစ်ဆသုံးဆလောက်ကိုတိုးပြီးတော့လှုပ်လာနိုင်မှု လိုအပ်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ်နောက်တစ်ချက်ကတော့ဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့နေရာမှာအရဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍပရိဒါအဖွဲ့တွေရဲ့အခန်းကဏ္ဍလူမှုရေးအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုအစိုးရဝန်ကြီးဌာနလွှတ်တော်တွေကဒီတက်ပို့ပြီးတော့အလေးထားပြီးတော့နေရာပေးပြီးတော့ပါဝင်ခွင့်တကားဖွင့်ပေးဖို့မဖြစ်မနေလိုအပ်တဲ့အခြေအနေမျိုးကိုရောက်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာကျော်စောဦးနဲ့ဒေါက်တာရံမျိုးသိန်းပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အားလုံးပဲဒီရံတွေလည်းကင်းရှင်းကြပါစေခင်ဗျာ
ဟုတ်ကဲ့
ကျေးဇူးပါဗျာ
ဟုတ်ကဲ့ကျွန်တော်လည်းအထူးပဲကျေးဇူးတင်ပါတယ်ဆရာတို့ခင်ဗျာတို့
လူလူကြားမှာ COVID-19 ရောဂါကာကွယ်ထားဆေးဆံရာအသိပညာပေးလုပ်ငန်းတွေပရိုက်တာလှုပ်ဆောင်နေသူဒေါက်တာကျော်စောဦးမြန်မာအရေးလည်လာသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ဆွေးနွေးကြကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းလေးတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ